ခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစ KIA ကချင်လွတ်လပ်ရေးတပ်မတော်ဦးဆောင်တဲ့တိုင်းသာလက်နက်ကိုင်အဖွဲ့တချို့ဟာရှမ်းပြည်နယ်အရှေ့မြောက်ပိုင်းတရုတ်နယ်စပ်မူဆယ်နဲ့ကုတ်ခိုင်ဧရိယာကိုတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့လိုလည်းခေါ်ကြတဲ့အဲ့ဒီလက်နက်ကိုင်အဖွဲ့တွေဟာတပ်မတော်တပ်စခန်းတွေရဲကင်းစခန်းတွေကိုတိုက်ခိုက်ကြုံမကမူဆယ်105မိုင်ကုံသွေးရေးဇုံကိုပါပိတ်မှတ်ထားတိုက်ခိုက်ပြီးလမ်းတရားတွေကိုလည်းချိုးဖျက်တာတွေ့ကြရပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးပူပေါင်းအဖွဲ့၄ဖွဲ့ကသူတို့နယ်မြေထဲမှာတပ်မတော်ကထိုးစစ်တွေဆင်နွှဲနေတယ်။ဒါကိုသတိပြုမိစေဖို့အခုလိုမျိုးတွေပြတွေကိုဝင်ရောက်တိုက်ခိုက်ပြရတာဖြစ်တယ်လို့ကြေညာချက်ထုတ်တယ်လို့ KIA တပ်ဖွဲ့ကလည်းကန့်သတ်စစ်ဆင်နွှဲရတာပါလို့ကြေညာပါတယ်။ KIA ဦးဆောင်တဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေဘာကိုလိုချင်လို့အခုလိုတိုက်ပွဲဆင်နွှဲရတာပါလဲ။ဒီတိုက်ပွဲတွေကြောင့်သူတို့ရည်မှန်းချက်တွေအထမြောက်အောင်မြင်စေမလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်။
နိုင်ငံတော်အတိုင်းအမြံရုံးတည်င်းထုတ်ပြန်ရေးကော်မတီရဲ့ထုတ်ပြန်ချက်တွေအရလက်ရှိ KIA ကိုကတ်နဲ့တအောင်းပလောင်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တာဟာတပ်မတော်တပ်စခန်းတချို့နဲ့ရဲကင်းစခန်းတချို့ပဲဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့အချိန်ထိကြီးကြီးမားမားတပ်မတော်စခန်းတွေကိုသိမ်းပိုက်ရယူသွားတာမျိုး၊နယ်မြေတစ်ခုကိုတိုက်ခိုက်သိမ်းပိုက်မိတာမျိုးမတွေ့ရပါဘူး။လက်ရှိကန့်သက်စစ်ဆင်နွှဲပါတယ်ဆိုတဲ့အဖွဲ့တွေရဲ့အဓိကရည်ရွယ်ချက်ဟာနယ်စပ်ကုံတွေကြီးပြတ်တောက်သွားစေဖို့နဲ့နေဆက်ကပြည်သူတွေရဲ့ကုတန်သွားလာရေးခက်ခဲသွားစေဖို့ရည်ရွယ်ပုံရပါတယ်။105မိုင်နေဆက်ကုံသွေးရေးစခန်းကိုပြစ်မှတ်ထားတိုက်ခိုက်ပါတယ်။လာရှိုးမူဆေပြည်ထောင်စုလမ်းမကြီးပေါ်ကတံတားတွေနဲ့အခြားတံတားတွေကိုဖျက်ဆီးဖို့ကြိုးစားပါတယ်။လမ်းမှာဖြတ်တန်းသွားလာတဲ့ကားတွေတွေ့ရင်ပြစ်ခတ်တိုက်ခိုက်တာလူတွေကိုကားပေါ်ကဆင်းစေပြီးကားတွေကိုမီးရှို့ဖျက်ဆီးပစ်တာစတာတွေလုပ်ပါတယ်။ဒီလိုလုပ်တဲ့အတွက်လဲတက်မတော်သားနဲ့ရဲတပ်ဖွဲ့ဝင်တွေနေမကပြည်သူတချို့ပါတေချေဒဏ်ရာရပါတယ်။တိုက်ပွဲတွေကြောင့်လက်တလောမန္တလေးနဲ့တရုတ်နယ်စပ်မူဆယ်ကုံစီကူးတက်မှုရပ်တန့်သွားခဲ့တယ်လို့နယ်စပ်နေပြည်သူတွေလဲတနေရာကနေတနေရာမသွားရဲမလာရဲဖြစ်ကုန်ပါတယ်။တိုင်းသားတချို့ကိုရက်ရွာကိုမနေနိုင်ပဲမူဆယ်လိုမျိုးတွေစီဒုက္ခတွေတွေအနေနဲ့ရောက်ရှိလာကြပါတယ်။တချို့တွေကတော့တရုတ်နိုင်ငံဘက်ပြေးဝင်ခိုလုံကြပါတယ်။ပြောရရင်ဒီကန့်သက်စစ်ဆိုတာကြောင့်တက်မတော်ဘက်ကဒီလောက်ထိထိခိုက်ခိုက်မရှိပေမဲ့တာမန်ကုံတယ်ပွဲစားပြည်သူအများနဲ့ဒေသခံတိုင်းရင်းသားတွေအကြီးအကျယ်ထိခိုက်နစ်နာမှုရှိသွားစေတာပါ
တိုက်ပွဲကြောင့်အဓိကအကျတ်တဲဖြစ်ပေါ်စေတာကတော့ပူပူနွေးနွေးရှစ်လသားအရွယ် NLD အစိုးရပါတိုင်းပြည်မှာစီးပွားရေးကလေးလံနှေးကွေးနေအရင်အစိုးရခေတ်တွေကထက်ဘဝအခြေအနေထူးခြားမလာသေးတဲ့လယ်သမားအလုသမားနဲ့အောက်ခြေလူတန်းစားတွေကလည်းဆန္ဒပြပွဲတွေတချိတ်ချိတ်ဆင်နွှဲရခိုင်ပြည်နယ်မှာလဲမူဆလင်တွေရဲ့အကြမ်းဖက်ဆန့်ကျင်အုံကြွမှုနဲ့ရင်ဆိုင်နေရခြင်းအခုရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာစီးပွားရေးအသက်သွေးကြောလို့ဖြစ်နေတဲ့နေဆက်ကုံသွေးရေးကိုထိခိုက်နေတာစေတဲ့တိုက်ပွဲတွေကိုကြုံဆုံရတာဖြစ်ပါတယ်ပြောရရင် KIA နဲ့မဟာမိတ်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုဟာတမတော်ဘက်ကိုဖိအားပေးသလိုမဖြစ်စေဘဲပြည်သူလူထုရွေးကောက်တင်မြှောက်လိုက်တဲ့ငြိမ်းချမ်းရေးရဖို့ကိုလည်းအားကျိုးမှန်နဲ့ဆောင်ရွက်နေတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုပဲအကြအတဲတွေ့စေတာပါ။တိုင်းပြည်မှာတည်ငြိမ်မှုမရှိရင်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်။အဲ့လိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုမလုပ်နိုင်ရင် NLD အစိုးရတည်ငြိမ်ရေးကိုထိခိုက်နိုင်ပါတယ်။တနည်းအားဖြင့်အရသာအစိုးရရဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးရည်မှန်းချက်ကိုအကြီးအကျယ်ထိခိုက်နစ်နာစေနိုင်ပါတယ်
။နောက်ပြဿနာတစ်ခုကတိုက်ပွဲတွေဟာတက်မတော်ကိုဖိအားမပေးနိုင်ုံမကတိုင်းပြည်မှာတက်မတော်အရေးပါကြောင်းအကြောင်းပြချက်ဖြစ်သွားစေမဲ့ကိစ္စပါတက်မတော်အနေနဲ့စစ်အင်အားတောင့်တင်းအောင်လုပ်ဖို့စီရေးဘတ်ဂျက်ပိုးပြီးသုံးဖို့လိုတဲ့ဆိုတဲ့အကြောင်းပြချက်ကောင်းကောင်းရရှိသွားစေမှလည်းဖြစ်ပါတယ်မြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားဖို့နိုင်ငံရေးမှာတက်မတော်ရဲ့အခန်းကဏ္ဍကိုရှော့ချဖို့လိုအပ်တယ်လို့တိုင်းသားလက်နက်ကိုင်တွေဘက်ကယူဆတယ်ဆိုရင်ဖြင့်အခုတိုက်ပွဲတွေဟာအဲ့ဒီရည်မှန်းချက်ကိုပြောင်းပြန်အကျိုးသက်ရောက်မှုသာပေးပါလိမ့်မယ် KIA အပါအဝင်တိုင်းသားလက်နက်ကိုင်တွေဟာသူတို့ရဲ့ရည်မှန်းချက်ဖြစ်တဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်ရဖို့အစိုးရအဆက်ဆက်ကိုလက်နက်ဆွဲကင်ပုံကန်တိုက်ခိုက်နေရတာပါဆိုရင်ဒါကိုကိုမျိုးနွယ်တူတိုင်းရင်းသားတွေမကအခြားတိုင်းရင်းသားတွေနဲ့ပြည်သူအားလုံးကပါယုံကြည်ထောက်ခံမှုရဖို့လိုပါတယ်။အခုမူဆယ်ဧရိယာကတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေရဲ့ထောက်ခံမှုကျဆင်းသွားစေပါလိမ့်မယ်။အထူးသဖြင့်နေဆက်ကုံတွေစီးပွားရေးလမ်းကြောင်းကိုမှီပြီးအသက်မွေးဝမ်းကြောင်းလုပ်နေကြတဲ့တိမ့်နဲ့တန်းနဲ့ချီတဲ့ပြည်သူလူထုကြီးရဲ့မနစ်မြို့မထောက်ခံတဲ့ဒဏ်ကိုခံရပါလိမ့်မယ်။ဒီလောက်လားဆိုတော့မကတိပါဘူးလက်နက်ကိုင်တိုင်းသားအဖွဲ့တွေဟာရေရှင်မှာဖက်ဒရယ်ဒီမိုကရေစီစနစ်ကိုသွားကျင်ပါတယ်ဆိုရင် ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်တာမျိုး NLD အစိုးရရဲ့ထောက်ခံမှုရအောင်လုပ်တာမျိုးအကောင့်ထဲဖော်ရပါမယ်။အခုတိုက်ပွဲတွေနဲ့ပတ်သက်လို့ကတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်လက်မခံပါဘူး။ဒေါ်ဆန်းစုကြည်ရဲ့လက်နက်ကိုင်တိုင်းသားအဖွဲ့တချို့အပေါ်ယုံကြည်မှုကင်းမဲ့စေပါတယ်။ဒါဟာကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူး
။နောက်ထပ်ရေးကြည့်တာတစ်ခုကတိုက်ပွဲတွေအပေါ်နိုင်ငံတကာရဲ့အမြင်ပါ။လက်ရှိတရုတ်အစိုးရကလည်းအခုတိုက်ပွဲတွေကိုမထောက်ခံပါဘူး။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ငြင်းငြင်းချမ်းချမ်းဖြေရှင်းဖို့တောင်းဆိုနေသလိုပြဿနာအရရအတွက်အစိုးရနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်နေတာကိုလည်းတွေ့ကြရမှာပါ။အခြေအနေအရရကိုခြုံငုံသုံးသပ်ကြည့်ရင် KIA ဥဆောင်တဲ့လက်နက်ကိုင်တပ်ဖွဲ့တချို့ရဲ့တရုတ်နယ်စပ်မှာဆင်နွှဲနေတဲ့ကန့်သတ်စစ်ပွဲဆိုတာတိုင်းသားတွေတကယ်လိုလားပါတယ်ဆိုတဲ့ဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်ရေးအတွက်ကောင်းကျိုးမပေးယုံတာမကနိုင်ငံရေးအရအမျက်မထွက်အရှုံးသာပေါ်မဲ့လုပ်ရမျိုးသာဖြစ်နိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်